မြန်မာနိုင်ငံရဲ့လက်ရှိငင်းချင်းလုံငန်းစဉ်နဲ့ပတ်သက်ပြီးမျိုးလင့်ချက်တွေရှိနေတဲ့အကြောင်း Washington USIP American ငင်းချင်း Institute ရုံးချုပ်မှမနေ့ကျတာပဲက Peace and Conflict in Burma မြန်မာပြည်ငင်းချင်းရဲ့ပဋိပက္ခဆိုတဲ့ကောင်းစဉ်နဲ့ချင်းပါတဲ့ဆွေးနွေးပွဲမှာတက်ရောက်လာတဲ့ကျွမ်းကျင်သူတွေနဲ့ပညာရှင်တွေကပြောကြပါတယ်ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့သူတို့နဲ့ VOA ကတည်တံ့တွေးဆမေးမြန်းထားတာတွေကိုမိုင်အင်ဂျင်နဲ့ကဆက်လက်တင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအခက်အခဲတွေအများကြီးရှိနေပြီးအချိန်ယူလုပ်ဆောင်သွားရမှာဖြစ်ပေမဲ့ညှော်ညင်းချက်တွေတော့ရှိနေကြောင်းဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ဟောင်းလည်းဖြစ် USIP ရဲ့အကြံပေးပုဂ္ဂိုလ် Derek Mitchell က VOA ကိုပြောပါတယ
် It's a complex process, very difficult process. It's not simply up to the government, it's up to a lot of factors.
တိတ်ကိုဆိုသေးပြီးတိတ်ကိုခက်ခဲတဲ့လုပ်ငန်းစဉ်တော့အစိုးရတခုတည်းကဆုံးဖြတ်လို့ရတာမျိုးမဟုတ်သလိုတခြားသက်ဆိုင်ရာအဖွဲ့အစည်းတွေစစ်တပ်တိုင်းသားလည်းနိုင်ငံအဖွဲ့တွေတိုင်းသားပြည်သူတွေအပေါ်မှာပဲမိပြီးနေတဲ့ကိစ္စလည်းမဟုတ်ပါဘူးရှင်းတာကစိုးရလိုချင်တယ်လို့ဒီနေ့အတွင်းမှာတိုးတက်မှုမရခဲ့ဘူးတိုးတက်မှုကိုမြန်မြန်ဆန်းဆန်းနောက်ဒီတမကအောင်မြင်စေချင်တဲ့ပြင်ပလူတွေစိတ်ပြတ်တာရှိခဲ့ပါတယ်ကျွန်တော်တို့စိတ်ရှည်ကိုလိုပါတယ်ဒုတိယအကြိမ်ဒီလိုညီလာခံမှာတော့အခြေအနေတွေပိုကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဒါကအချိန်တော်ကြာဆက်သွားမယ်လုပ်ငန်းစဉ်တစ်ခုဖြစ်ပြီးကျွန်တော်အနေနဲ့အဖွဲ့အစည်းအားလုံးတက်ခဲ့မှုတွေရက်ဆက်ပြီးအရသာပြည်သူတွေကိုယ့်နေရာကိုပြန်ကြရင်ကိုယ့်ဘဝကိုတည်ဆောက်ဖို့ရကြမယ်လို့မျှော်လင့်ပါတယ်ဒါကအရေးကြီးဆုံးအချက်ပါဆက်ပြီးတော့တက်ခိုက်နေကြတာကတိုင်းပြည်အတွင်းကရောအပြင်ဘက်ကပါဘယ်သူတည်းမှမကောင်းပါဘူ
းလက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့ငင်းငယ်လုပ်ငန်းစဉ်ဟာအရင်စစ်ဆိုးရရလက်ထက်တုန်းကအခြေအနေတွေနဲ့မတူဘဲအားပါချက်တွေအများကြီးရှိနေကြောင်းကိုတော့အဓိကပါဝင်ဆွေးနွေးသူတုံးဖြစ်တဲ့မြန်မာအစိုးရငင်းငယ်ကော်မရှင်အကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကအခုလို VOE ကိုပြောပါတယ
်ကျွန်တော်အမြင်ရတော့အခုလက်ရှိကျွန်တော်တို့သွားနေတဲ့လုပ်ငန်းစဉ်ဟာအခက်အခဲတွေများရှိတယ်မှန်ပါကျွန်တော်အရင်စာကျွန်တော်တို့ကအတိတ်တုန်းကသမိုင်းကြောင်းမှာတော့ကျွန်တော်လှုပ်လာခဲ့တဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေနိုင်စာမယ်ဆိုရင်ကျွန်တော်တို့ကအားသာချက်တွေများရှိတယ်ကျွန်တော်တို့ကအဲ့ဒီတုန်းကချိုးရင်းချက်တွေဟာလာပြန်ပြီးတော့နှိုင်းရှင်ကြည့်မယ်ဆိုရင်အခုမှကျွန်တော်ရဲ့အချိန်ကြီးကောင်းတယ်အကြောင်းလဲဆိုတော့ရှုစက်ကုနှစ်တုန်းကဘာကြောင့် political dialogue မလုပ်နိုင်လဲလဲဆိုတဲ့အခါကျတော့အစိုးရရဲ့တရားဝင်မှုကမေးခွန်းထုတ်ရတာရှိတယ်နော်လက်ရှိသူကနော်အဲ့တော့ဒီမင်းတို့ကြည့်ကြအခုအချိန်ကျတော့အစိုးရကလည်းဘာပြောမလဲဟော legitimacy ဒီတွင်းမှာပြပမှာတော့အကောင်းဆုံးရတဲ့အနေအထားဖြစ်တယ်နောက်တစ်ခါ63လုံးကလို့လည်းပဲကျွန်တော်တို့ဟိုတွင်းပေါ် high demand မဖြစ်ဘူးတမ်မရဘက်ကလည်းပါတယ်ဆိုတော့ presentation မှုအတိုင်းတာတစ်ခုရှိသူကလက်ခံတယ်ဒါနာဒီဘက်ကလည်းပဲခေါ်ထုတ်ရတဲ့ဥစ္စာမတောင်းဆိုတော့ဘူးဆိုတဲ့ဥစ္စာကဒါတော်လေးဆွေးနွေးရတဲ့အလားလာကောင်းတဲ့အနေအထားပေါ့နော်ဆွေးနွေးလို့ဖြစ်နေတယ်ဆိုတဲ့အနေအထားပေါ့ဒီအခြေအနေရှိပါတယ်ကျမတော်နဲ့ဟာအစိုးရနဲ့ဒီဒီလေးလေးနဲ့ညီနိုင်နေတဲ့ကလုပ်သွားမယ်ဆိုရင်နိုင်ငံတစ်ခုလုံးအနေနဲ့ကအားနည်းချက်ကမရှိဘဲနဲ့ဖြစ်သွားနိုင်တယ်ဒါကြောင့်မို့ကျွန်တော်တို့ကဆွေးနွေးနေတဲ့လုပ်ငန်းစဉ်တွေမှာညွန်နည်းချက်တွေများရှိတယ်
တစ်ဖက်မှာလေမြန်မာတက်မတော်နဲ့တိုင်းနာလည်းနှစ်ကင်ဖွဲ့ပြီးကြတိုက်ပွဲတွေဖြစ်နေတာဟာ27ရာစုပင်လုံညီလာခံမှာအလုံးပါဝင်ပြီးအဟံအတားဖြစ်စီတယ်လို့မြမအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ကချင်အဖွဲ့အစည်း Shalom Foundation ရဲ့လက်ထောက်ညွှန်ကြားမှုဂျန်နန်လာတော့ကဒီလိုကိုပြောပါတယ်
ဒီရင်းဆိုင်ရေးဆွေးနွေးပွဲကိုလာဖို့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်နေတယ်ဆိုလို့ရှိရင်ကအဟအတားများဖြစ်နေတယ်ပြီးလို့ရှိရင်ဒီသွားနေတဲ့ရင်းဆိုင်လုပ်ငန်းရှင်ဆွေးနွေးလုပ်ငန်းရှင်တို့လည်းယုံကြည်စိတ်ချမှုပြပြစီတယ်ပေါ့နော်အဲ့ဒါကြောင့်အမတ်တီအရှင်ကတော့တိုက်ပွဲမဖြစ်နေဘူးတိုက်ပွဲရနေသူကတော့အရေးကြီးပါတယ
်ဒီတော်တွင်မင်းကမြန်မာနိုင်ငံမှာကုလသမဂ္ဂအတွေ့အကြုံမှုချုပ်ဟောင်းကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကကြားပြအစီရင်ခံစာထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အစိုးရကိုအကြံပြုထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအပြုသဘောဆောင်ကြိုဆိုကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်လင်းက VOA ကိုအခုလိုပြောပါတယ်
။ကိုဖီအန်နန်ဦးဆောင်တဲ့ဒီရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့ရပ်ပြအစီရင်ခံစာဆက်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့နိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့ရောဒီဥစ္စာအခုသူ့ရဲ့အစီရင်ခံစာပေါ်ကြိုဆိုတဲ့အပြုသဘောဆောင်တဲ့ချက်လက်တွေပါတယ်ဆိုတဲ့ဟာတွေကိုထုတ်ပေါ်ထားတဲ့ဟာတွေရှိပါတယ်။
ဝါရှင်တန်မှာကျင်းပခဲ့တဲ့မြမအရေးဆွေးနွေးပွဲမှာ အဓိကဖြစ်မြန်မာနိုင်ငံတွင်းလူမှုရေးစီးပွားရေးနှင့်နိုင်ငံရေးအပြောင်းအလဲအပါအဝင်အကြမ်းဖက်ပဋိပက္ခတွေနဲ့နေဆက်ဒေသတွေမှာတိုင်းမလဲနှက်ကြိုက်ဖွဲ့ပြီးနဲ့တင်းမာမှုတွေရှိနေတဲ့အခြေအနေတွေကို NLD အစိုးရအနေနဲ့ဘယ်လိုကံကြံဖြေရှင်းခဲ့တယ်လဲဆိုတာသုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပါရှင်။